WFP အဖွဲ့ကြီးကမြန်မာပြည်ကမုံတိုင်းတန်ခံခဲ့ကြသူတွေကိုပေးနေတဲ့အကူအညီတွေမရဆန်းခင်ကုလသမဂ္ဂရဲ့အကူအညီပေးပစ္စည်းတွေကိုမြန်မာအာဏာပိုင်တွေကခွင့်ပြုခဲ့တာကြောင့်မုံတိုင်းတန်ခံစားခဲ့ရတဲ့ဒုက္ခတွေနှစ်သိန်း900တောင်းကျော်တို့အတွက်အကူအညီတွေကိုကုလသမဂ္ဂအဖွဲ့အစည်းအသီးသီးကပေးနိုင်ခဲ့ကြပါတယ်။ဒါပေမဲ့တကယ်လိုအပ်မှုရှိနေတဲ့လူအရေးအတွက်တန်ခွဲကျော်နဲ့နိုင်ရှင်မယ် နေတာမို့ဒါတွေကိုပေးခွင့်ပြုဖို့မြန်မာအာဏာပိုင်တွေကိုမေတ္တာရက်ခံတောင်းဆိုတာတွေကိုလည်းထပ်တလဲလဲပြောဆိုနေကြပါတယ်။အပြည့်စုံကတော့ဘန်ကောက်မြို့ကနေကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ
်။ဟုတ်ကဲ့ပါကိုစုံမနိုင်။တကယ်ကတော့ထောက်ပံ့ပေးနိုင်ကြတဲ့ဒုက္ခသည်ရေတော်က3,900ကျော်ပဲရှိပါသေးတယ်။တကယ်လိုအပ်နေတာကတပန်းခွဲကျော်ကတကယ်လိုအပ်နေတာပါ။ဆိုတော့အခုညီပြနိုင်ခဲ့တဲ့နောက်ဆုံးရလူကြီးအတွက်ကို VOA ကိုတိတိကျကျပြောခဲ့တဲ့လူကထိုင်းနိုင်ငံဗန်ကောက်မြို့ခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာရစ်ချက်ဟော်ဆေးပ
ါ The situation is very concerning. There are an estimated 1.5 million people in urgent need of humanitarian assistance.
မုန်တိုင်းနိုင်ခံရတဲ့ဒေသတွေမှာခံမှန်းခြေလူကြီးအတွက်တန်းခွဲလောက်ဟာလူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတဲ့အတွက်အချိန်တွေကတကယ်ကိုစိုးရိမ်ကြပါကျွန်တော်တို့နောက်ဆုံးရထားတဲ့ကိင်္ဂနဲ့အရဆိုရင်လွန်ခဲ့တဲ့2ရက်မေလ9ရက်နေ့အထိကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေကူညီပေးနိုင်ထောက်ပံ့နိုင်ခဲ့တဲ့လူအရေအတွက်ဟာ 3,600 ရှိသွားပါပြီ။ဒီရေအတွက်ကအတန်အသင့်များတယ်ဆိုပေမဲ့တကယ်အကူအညီလိုနေတဲ့အရေအတွက်တပန်းခွဲနဲ့နှိုင်းရှင်ရင်မပြောပလောက်ပါဘူးလို့သူကပြောသွားတာပါ။ကုလသမဂ္ဂဝန်ထမ်းတချို့ပြီးခဲ့တဲ့ရက်ပိုင်းမှာပြည်ဝင်ခွင့်ဗီဇာတွေရခဲ့ပေမဲ့မရသေးတဲ့လူတွေကအများပြပါဒီလိုခွင့်ဗီဇာလျှောက်လာတွေကိုဆိုင်းငံ့ထားပြီးတော့အခုချိန်ကြီးလဲခွင့်ပြုချက်မရကြသေးပါဘူး။ဒါဟာလုပ်ငန်းတွေကိုအရှိန်မြင့်ပြီးဆောင်ရွက်နိုင်ဖို့ဒီလူတွေကိုတကယ်လိုအပ်နေတဲ့သက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေအတွက်အမတန်ကိုစိတ်ပြက်လက်ပြက်ဖြစ်စရာပါလို့လဲမစ္စတာဟော်ဆေးကဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကိုယ်တိုင်ကစစ်ဆေးရကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တိုက်ရိုက်တွစ်ဆုံခွင့်တောင်းထားတာကိုဘာမှအကြောင်းပြန်ကြတာမရှိသေးဘူးလို့မြန်မာလူစုကိုချီးရောက်ကူညီနိုင်မှုစူးစမ်းနေကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့စိုးရိမ်ပူပန်မှုစိတ်ပြက်လက်ပြက်အားမလို့အားမရဖြစ်ရမှုတွေကိုမြန်မာဆက်အာဏာရှင်တွေဘက်ကလျှို့လျူပြထားခဲ့ပါအကူအညီပေးလုပ်ကားတွေတဘာဝဘေးအန္တရာယ်ဆိုင်ရာကျန်းကျင်သူတွေကိုဝန်ကြီးမပြုဘူးအကူအညီပေးပစ္စည်းတွေပဲခွင့်ပြုမယ်လို့ဒီကနေ့မှာပဲဆက်ဆွေးရတာကြေညာလိုက်ပြန်ပါတယ်ဒီလိုပြောလိုက်တာဟာအင်မတန်အာရုံပွဲလက္ခဏာပါပဲလို့မစ္စတာရစ်ချာဟော်ဆေးကဆိုပေမဲ့လုံးလုံးတော့စိတ်ကျက်သွားဖို့မရပါဘူး
But what I'd like to say is that we're in direct contact with the authorities, both in the country and at the international level, and our discussions are direct.
ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကပြည်တွင်းမှာရောနိုင်ငံတကာအဆင့်မှာပါမြန်မာတာဝန်ရှိသူတွေနဲ့တိုက်ရိုက်အဆက်အသွယ်လုပ်နေပါတယ်။သူတို့နဲ့ကျွန်တော်တို့တိုက်ရိုက်ဆွေးနွေးမှုတွေရှိပါတယ်လို့ပြောသွားတာပါ။တကယ်ကတော့မြန်မာနိုင်ငံထဲကမုန်တိုင်းတန်ခံခဲ့ရသူဘေးဒုက္ခရောက်နေသူတွေလိုအပ်တဲ့ပစ္စည်းတွေကိုပေးဖို့အစင်းနဲ့ဖြစ်နေပြီးသားပါ။ကြုံနေရတာကဒီပစ္စည်းတွေကိုမြို့ပေါ်ကျွန်းပေါ်ဒေသကလိုအပ်တဲ့လူတွေလက်ထဲမြန်မြန်ဆန်ဆန်နဲ့လုံလုံလောက်လောက်ရောက်ပို့ပေးနိုင်မယ်တယ်ယူပို့ဆောင်ရေးခက်ခဲပါပဲအချို့နေရာတွေဟာလူသူမနည်းတဲ့ဒေသတွေဖြစ်ပြီးတွားရောက်ဖို့အခက်အခဲတွေ့နေရတဲ့ဒေသတွေပါအဲ့ဒီနေရာတွေစီပစ္စည်းတွေအရောက်ပို့ပေးနိုင်ဖို့ရာမတော်ဘုတ်တွေသင်္ဘောတွေရဟတ်ရင်တွေအလုံလောက်ပမာဏနဲ့ရဖို့လိုနေပါတယ
် So it's not just a question of getting key staff in and it's not only a question of getting relief goods into Yangon.We need also
ဒါကြောင့်မို့လို့အရေးပါတဲ့ကုလသမဂ္ဂဝန်ထမ်းတွေပြည်ဝင်ခွင့်ရရေးတယ်မဟုတ်ပါဘူး။ကုညီကျေစည်ပစ္စည်းတွေရန်ကုန်ရောက်ရုံနဲ့မဟုတ်ပါဘူး။အဲ့ဒီပစ္စည်းတွေကိုဖြန့်ဝေပေးဖို့အသုံးပြုရမယ်။ရဟယင်တွေရောထရက်ကားတွေရောလို့ပို့ဆောင်ရေးရင်တွေလည်းလိုအပ်နေတာပါလို့မစ္စတာဟော်ဆေးကပြောပြပါတယ်။မြန်မာဆက်အာဏာပိုင်တွေကတော့ခွင့်ပြုလိုက်မယ်ဆိုရင်လိုအပ်နေတဲ့ရဟယင်တွေအပါအဝင်ဆရန်ရပစ္စည်းတွေအကူအညီတွေကိုဂျပန်ပြည်မှာပဲမြန်မာနိုင်ငံရောက်ပို့ပေးနိုင်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးရောဘတ်ဂိတ်စ်ကလည်းပြောထားပြသပါဒါနဲ့ပတ်သက်လို့မြန်မာအနာမီဒီဘက်ကနေဘလို့တုံ့ပြန်မှုကိုမှမရသေးဘူးလို့ထိုင်းနိုင်ငံဆိုင်ရာအမေရိကန်တာဝန်ကတင်ပြကြားရေးရာရှိမစ္စတာမိုက်ကယ်ဒေါ်နာက VOA ကိုပြောပါတယ်ဒါပေမဲ့လေသူတို့အနေနဲ့အကောင်းမြင်မျှော်လင့်ချက်ရှိသေးပါပဲတဲ့
Any disaster of this magnitude requires a lot of people and equipment and as well as
ဒီလောက်ပမာဏရှိတဲ့ဘယ်လိုတဘာဝဘေးရန်တွေမျိုးမဆိုအတွက်လူတွေပစ္စည်းကိရိယာတွေအများကြီးလိုသလိုစားစရာတောက်ရည်နဲ့အမိုးအကာတွေလည်းလိုပါတယ်ဒါရီအားလုံးကိုမြန်မာအနာပိုင်တွေခွင့်ပြုမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီလိုသာဆိုရင်တော့ကျွန်တော်တို့လူအသက်တွေကိုကယ်နိုင်မှာပါ။အလိုအဆုံလူတွေကိုအမြန်ဆုံးကူညီနိုင်မှာပါလို့မစ္စတာမိုက်ကယ်တာနာကပြောသွားတာပါ။ထိုင်းဝန်ကြီးချုပ်သမတ်ဆွန်ဒရာဝဲကတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုသွားပြီးမြန်မာစစ်ကောင်းဆောင်တွေနဲ့ဆွေးနွေးမယ်လို့ပထမပိုင်းမှာကြေညာပါတယ်။ဒါပေမဲ့မြန်မာအနာပိုင်တွေအလုံများလုံးနေတာကြောင့်သူ့ကိုလက်ခံတွေ့ဆုံမှုအဆင်သင့်မဖြစ်သေးတာမှမသွားဖြစ်တော့ပါဘူးတဲ့။ လူတွေကိုလက်မခံဘူးပစ္စည်းတွေပဲသုံးဝင်ပေးမယ်လို့မြန်မာအာဏာရှင်ကကြေညာခဲ့ပေမဲ့သွေးမှုအစင်းင်းဖြစ်နေတဲ့ပစ္စည်းအလုံးကိုလိုအပ်တဲ့အချိန်တွင်လိုအပ်တဲ့လူတွေစီမြန်မြန်ဆန်ဆန်ထိထိရောက်ရောက်ပို့ပေးနိုင်မှုကြပြန်တော့လေအခုချိန်ကြီးခွင့်မပြုသေးပါဘူးတိုင်းပြည်တစ်ခုမှာဘေးဒုက္ခကြောက်နေသူတွေကိုကူညီဖို့သက်ဆိုင်ရာအာဏာပိုင်တွေကမလုပ်နိုင်ဘူးဓမ္မမဟုတ်မလုပ်ဘူးဆိုရင်ကုလသမဂ္ဂကနေအတင်းအကျပ်ဝင်ပြီးအကူအညီပေးဖို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲကုလသမဂ္ဂမှလည်းဆွေးနွေးပြောဆိုတာတွေကရှိနေပါတယ်ခင်ဗျာ
ပန်ကမျိုးကနေပြီးတော့ကုချိုချာတိုင်းတင်ပြပေးကြတာပါခင်ဗျာ